ထောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာတော့ဒေသခံ2000လောက်ကကန့်ကွက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာစစ်တွေမြို့ပေါ်32ရပ်ကွက်အပါအဝင်စစ်တွေမြို့နယ်အတွင်းကျေးရွာအတော်များများကဒေသခံတွေလည်းပါဝင်ခဲ့ကြပါတယ်။ဆန္ဒပြပွဲကိုဥဆောင်ပါဝင်သူတို့ဖြစ်တဲ့ကိုအောင်ထေးကဘာကြောင့်သူတို့တွေကန့်ကွက်ရတယ်လဲဆိုတာကိုအခုလိုပြောပါတယ်
။ဝိုက်ကဲဆိုတာကလောလောဆယ်သူတို့ကမြန်မာနိုင်ငံမှာရှိတဲ့လူဦးရေကိုသိရှိလို့သာထုတ်ပေးထားတဲ့ကက်ဖြစ်ပါတယ်။ဒါမဖြစ်သင့်ဘူးဆိုတာကိုယုံကြည်ရတဲ့ကြောင့်ကန့်ကွက်နေတာဖြစ်ပါလေ
။ဝိုက်ကဲလို့ခေါ်တဲ့အဖြူရောင်ယာယီတပ်တင်ခံလက်မှတ်ကိုင်းဆောင်သူတွေအနေနဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုပြင်ဆင်ထားတဲ့ဥပဒေကြမ်းအတည်ပြု၍ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိကြောင်းပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့ကကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာအတည်ပြုဆုံးဖြတ်ခဲ့တာပါ။နောက်ပိုင်းအဲ့ဒီယာယီတပ်ထင်ခံလက်မှတ်တွေဟာလာမယ့်မတ်လ31ရက်နေ့မှာတပ်တန်းကုံဆုံးတော့မှာဖြစ်ကြောင်းနိုင်ငံတော်သမ္မတဦးသိန်းစင်ကပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ယာယီတပ်ထင်ခံလက်မှတ်တွေကိုနှစ်ပေါင်းများစွာထုတ်ပေးထားပြီးမှကုံဆုံးရက်ကိုကြေညာတာဟာဥပဒေနဲ့လွဲချော်မှုတွေရှိနေကြောင်းဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့ရခိုင်အမျိုးသားပါတီဒုတိယဥက္ကဋ္ဌတရားလွှတ်တော်ရှေ့နေဒေါ်အေးနုစိန်ကပြောပါတယ်
ယာယီတပ်ထင်ခံလက်မှတ်တွေကိုပြန်သိမ်းမယ်ဆိုတာ1952ခုနှစ်မြန်မာနိုင်ငံတွင်နေထိုင်သူများမှတ်ပုံတင်ဤဥပဒေ29နှစ်မှာတော့ပါပါတယ်ဒါပေမဲ့အဲ့ဒီအတိုင်းမဟုတ်ဘဲနဲ့အချိန်ကာလကန့်သက်ပြီးတော့ထုတ်ပြနိုင်တယ်ဆိုတာကိုအတိအပေတစ်မျိုးဖွင့်ဆိုထားတာမျိုးပုံမှန်134နဲ့မစီလျော်တာတွေကျမတို့တွေးကြုံနေရပါတယ်အဖြူကယာယီတပ်ထင်ခံလက်မှတ်ကိုင်းဆောင်ထားသူတွေကိုစစ်စစ်ပြီးပန်းရောက်ကနိုင်ငံသားစစ်စစ်ရဲ့ကပ်ပြားထုတ်ပေးမယ်ဆိုတဲ့မလုံးမျိုးတွေကိုလည်းပဲနိုင်ငံတော်သမ္မတရဲ့ပြောရင်းဆိုခွင့်ရှိသူဟူးစော်ရဲ့ post မှာကျမတို့တွေ့ရပါဒါတွေဟာပြည်သူတွေမှာတစ်ချိန်လုံးလက်ခဲတင်းလင်းဖြစ်နေတဲ့ကိစ္စတွေကိုဥပဒေနဲ့မညီပဲအချုပ်ကိုအချုပ်နဲ့ချပြတယ်လို့ဖြစ်နေတယ်ဒါတွေဟာလုံးဝမဖြစ်သင့်တဲ့အမိန့်မျိုးလို့ကျမယူဆပါတယ
်ယာယီတပ်ထင်ခံလက်မှတ်ကိုင်းဆောင်သူတွေကိုမဲပေးခွင့်မရှိကြောင်းဥပဒေကြောင်းအရတစုံတရာအမိန့်ထုတ်ပြန်တဲ့အထိအင်တိုက်အားတိုက်သက်လက်ကြိုးပမ်းတောင်းဆိုသွားအောင်မှာဖြစ်တယ်လို့လည်းဆန္ဒပြခေါင်းဆောင်တွေကပြောပါတယ်နိုင်ငံသားမဟုတ်သူတွေကိုမဲပေးခွင့်ပြုတဲ့ကိစ္စဟာမဖြစ်သင့်ဘူးလို့လေဒီနေ့ဆန္ဒပြပွဲမှာပါဝင်သူတို့ဖြစ်တဲ့စစ်တွေမြို့ကန်ဒေါ်ဝေဝေထွန်းကပြောပါတယ
်ဝက်ကက်ကိုပြန်ပြီးတော့တိမ့်နေဆိုတာမျိုးပေါ့နော်အဲ့လိုမျိုးထုတ်ပြန်တယ်ဒါပေမဲ့ဒီဝက်ကက်ကန်ဆောင်သူတို့ကမဲပေးပိုင်ခွင့်မချဘူးဆိုတော့တရားဝင်ထုတ်ပြန်ချက်တော့မထုတ်သေးဘူးပေါ့အဲ့လိုမျိုးပြောမှာကျမတို့ပြည်သူတွေအနေနဲ့အင်မတန်မစိုးရိမ်ရပါတယ်လို့
ဒီနေ့ဆန္ဒပြပွဲမှာရခိုင်အမျိုးသားပါတီ ANP အပါအဝင်မျိုးပေါ်အရက်ဖက်လူမှုအဖွဲ့အစည်းတွေယမိရက်ဖက်တွေဥဆောင်ပြီးပြုလုပ်ခဲ့ကြတာလည်းဖြစ်ပါတယ်။အလားတူဆန္ဒပြပွဲတွေကိုမြောက်ဦး၊ကြောက်တော်၊ရမ်းပြဲ၊ကြောက်ဖြူစတဲ့မြို့နယ်တွေအပြင်ရခိုင်ပြည်နယ်တစ်ခုလုံးမှာပြုလုပ်ခဲ့ကြတာဖြစ်ပြီးကျေးလက်နေဒေသခံတွေလည်းဆန္ဒပြပွဲမှာပူးပေါင်းပါဝင်ခဲ့တယ်လို့သိရပါတယ်ရှင်။